ကျမစုမမရှင်နေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလုပ်သမားတွေအိမ်ပြန်နိုင်ရေးအစ္စရေးဆိုင်ရာမြန်မာတန်ရုံကစီစဉ်ပေးနေပေမဲ့ပြန်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်တဲ့မြန်မာအလုပ်သမားတွေအကြောင်းကိုတင်ပြပေးချင်ပါတယ်။ COVID-19 ကမ္ဘာကပ်ရောဂါရိုက်ခတ်မှုကြောင့်နိုင်ငံတကာမှာစီးပွားရေးတွေထိခိုက်ပြီးလုပ်ငန်းဝင်တချို့ရန်နာလိုက်ရခြင်းပြပရောက်မြန်မာနိုင်ငံသားအလုသမားတွေအလုလက်မဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအများဆုံးပြန်ခေါ်ပေးဖို့တောင်းဆိုကြချိန်မှာဂျော်ဒန်၊အစ္စရေးနဲ့ Cyprus မှာရှိတဲ့မြန်မာနိုင်ငံသားတွေမိခင်နိုင်ငံကိုပြန်နိုင်ရေးအစ္စရေးဆိုင်ရာမြန်မာတန်ယုံကစီစဉ်ဆောင်ရွက်ပေးနေပါတယ်လို့ဇူလိုင်လ၁ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အထူးသဖြင့်ဂျော်ဒန်ရောက်မြန်မာအလုသမားတွေအတက်တော့ဂျော်ဒန်နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်တန်တမန်ဆက်ဆံရေးမရှိတဲ့အတွက်အစ္စရေးဆိုင်ရာမြန်မာတန်ယုံဘက်ကဝင်ရောက်စီစဉ်ဆောင်ရွက်ပေးနေပြီးဆက်ရုံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ပါလို့အလုသမားတွေကိုနှိုးဆော်ထားပါတယ်။လက်တလုံးမှာတော့ဂျော်ဒန်ရောက်မြန်မာအလုသမားတွေကကမဲအန်ဗီဂရာဆက်ရုံက353ဦး၊ရစ်ဘိုင်းက14ဦးနဲ့စန်ချူရီမာရီကယ်က26ဦးပြန်စီလွတ်မယ်လို့သက်ဆိုင်ရာဆက်ရုံနေဘက်ကစည်ရင်းပေးပို့လာလို့စုစုပေါင်း393ဦးကိုပြန်နိုင်ဖို့စတင်စီစဉ်နေပြီလို့အစ္စရေးဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းကမဲအန်ဗီဂရာဆက်ရုံကပြန်လို့တဲ့မြန်မာအလုသမားအများစုစီကိုအခုချိန်ထိနေရပြန်ဖို့ဆက်ရုံကလည်းမဆက်သွဲသလိုသူတို့ကိုယ်တိုင်တွားရောက်ဆက်သွဲချိန်မှာလည်းတိကျသေးချာတဲ့သတင်းအချက်အလက်တွေသိရတဲ့အပြင်အလုံးလက်မဲ့ဖြစ်နေကြတာမို့ဝင်ငွေကလည်းမရှိစားစရာနေစရာအခက်အခဲဖြစ်နေကြရတယ်လို့အဲ့ဒီစက်ယုံမှာလုံသက်3နှစ်ရှိပြီဖြစ်တဲ့မတ်ခိုင်ခိုင်က VOA ကိုပြောပြပါဗျ
။နေထိုင်ခွင့်ကတ်တွေလည်းညီမတို့မှာမရှိဘူး။ပြီးတော့ passport တွေရတယ်သူတို့သိမ်းထားတယ်။ပြန်ဖို့ကြတော့လည်းသူတို့ကဟိုလိုလိုဒီလိုလိုနဲ့အဲ့လိုတကယ်ပြန်မအောင်မေးလို့ရှိရင်လည်းငါမသိဘူးငါမသိဘူးဆိုတာကြီးပဲပြောတယ်မာရယ်။အဲ့တော့ညီမတို့ကအခုဒီမှာပြန်ရမယ့်လူကြီးက800ကျော်ရှိတယ်။သူတို့က300ကျော်ပဲတင်ထားတယ်ဆိုတော့အဲ့တော့ညီမတို့ကဒီလူဦးရေစင်းကိုတည်ကျင်တဲ့အခါကျတော့ခုသူတို့တင်ထားတဲ့ဟို300ကျော်မကဘူးပေါ့နော်800ကျော်တလုံးညီမတို့ပြန်ကျင်တယ်ဆိုတဲ့အကြောင်းရယ်ကလေး3000ပစ္စည်းရအစားကိုပိုင်ဝယ်ရတဲ့အတွက်ညီမတို့မှာဝယ်စရာဈေးတွေလည်းမရှိတဲ့အတွက်သူတို့ကအလုပ်လည်းပေးမထားဘူးလစာလည်းမပေးတဲ့အတွက်ညီမတို့မှာတော်တော်ဒုက္ခရောက်အမြန်ဆုံးကတော့ပြန်ကျင်တာပေါ့နော
်အလုပ်သမားတွေကစက်ယုံကအလုပ်သမားရေးရာတာဝန်ခံကိုမေးမြန်းကြပေမဲ့လည်းတိကျသေးချာတဲ့သတင်းအချက်လက်မရသလိုစက်ယုံဘက်ကစနစ်တကျဘာမှစီစဉ်ပေးထားတာမရှိဘူးလို့အဲ့ဒီစက်ယုံကပဲနောက်ထပ်အလုပ်သမားတူဖြစ်တဲ့မမှုမိုခိုင်ကပြောပြပါတယ
်စက်ယုံကိုမေးတယ်လေဟိုညီမတို့တွေဘယ်လိုလဲဘယ်တော့ပြန်ရမှာလဲတာယုံကတော့ဒီလိုမျိုးချလာပြီဘယ်လိုမျိုးဖောင်ဖြစ်ရမှာလဲဆိုတော့ဒီနေ့ပြန်ရမယ်ဟိုဘသူတွေပြန်ရမယ်ဆိုတာကိုငါလည်းမသိဘူးငါလည်းသိကျင်တယ်သူအဲ့လိုမျိုးစကားနဲ့တင်းမှုရွက်ကုန်ချင်းတာအမညီမတို့ဘက်ကလေဘာမှဟိုစီစဉ်လို့မရဘူးတလားဒီနေ့ရဆိုလို့ရှိရင်အခုဒီမှာရှိတဲ့ညီမတို့အိတ်ရှာပေါ့နော်ငါတို့မြန်မာစကားပြောကိုညီမတို့သတ်မိရတယ်သူကမသိဘူးပဲပြောတယ်ရှိတဲ့လူမျိုးရင်းနဲ့အခုသူတို့ပြောတဲ့353ဆိုတာကွာဟတ်ချက်တရားဈာထဲမှာ900လောက်ဖြစ်နေတယ်ထွက်စာတင်ထားတဲ့လူကရောက်800ကျော်ရှိတာမှာ
ဒါကြောင့်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုပ်တာဝန်ရှိတဲ့သူတွေအနေနဲ့အလုသမားတွေနဲ့ဓာတ်ရိုက်ဆက်သွယ်မေးမြန်းစေလို့တလို့နိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်ဘက်ကလည်းဒီလိုဒုက္ခရောက်နေတဲ့ပြည်ပရောက်အလုသမားတွေကိုပြန်ခေါ်ပေးဖို့စီစဉ်ပေးစေလိုပါတယ်လို့မမမိုခိုင်ကပြောပါတယ
်။ညီမတို့အဲ့ဒီနံပါတ်စင်း list လေးကိုညီမတို့ချပေးလို့ရရင်ချပေးပါပေါ့နော်။တကယ်လို့ဒီနံပါတ်စင်းထဲမှာမပါတဲ့လူတွေရှိလို့ရှိရင်ဘလို့များဟိုတန်ရုံကိုသွားပြီးညီမတို့ဆက်သွယ်ပြီးတော့ပြန်ရမလဲပေါ့နော်။ပြန်လို့ရအောင်ဘလို့လောက်ကမလဲ။ဒီ353ကိုတက်တုပ်ပြီးသွားရင်နောက်တစ်ခါကဘယ်တော့လာမှာညီမတို့အဲ့လိုမျိုးတွေတော့နည်းနည်းသိကျင်နေမှာရဲ့။အမေကိုအမေစုကိုပေါ့နော်။ညီမတို့အဓိကပြောချင်တာကတော့ညီမတို့ပြန်ခေါ်ပေးပါဒီမှာအရင်ဒုက္ခရောက်နေပါတယ်လို့ညီမတို့ဖြစ်နေတဲ့ဟာတွေအကုန်လုံးကိုလည်းသိစေချင်ပါတယ်လို့ဒီမှာပြပြနေတဲ့ဖြစ်ပျက်တွေဆက်ရုံကညီမတို့လုပ်နေတာတွေလည်းသိစေချင်ပါတယ်ကိုကြီးပြီးပြန်ခေါ်ပေးပါလို့ပြောချင်ပါတယ
်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတယုံဘက်ကတုံ့ပြန်ချက်ကိုတည်ရနိုင်မို့ VOA ကဆက်သွယ်မေးမြန်းထားပေမဲ့အခုချိန်ထိတော့အကြောင်းပြန်ကြားခြင်းမရှိသေးပါဘူးအစ္စရေးနိုင်ငံဆိုင်ရာမြန်မာတယုံကထုတ်ပြန်ထားတဲ့အလုသမားတွေဖြစ်ဆွတ်ရမယ့်ပုံစံထဲမှာတော့ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်လို့တဲ့မြန်မာနိုင်ငံသားတွေအနေနဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိတဲ့နေဆွဲနောက်သက်ဆိုင်ရာအလုပ်ကုမ္ပဏီနဲ့သဘောတူညီစာချုပ်ပါအချက်အလက်အတိုင်းနှစ်ဦးနှစ်ဖက်ကြားညှိနှိုင်းဆောင်ရွက်ပြီးဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုပြန်ရောက်တဲ့ဆိုရင် community based facility quarantine 21ရက် home quarantine 9ရက်နေထိုင်ရမယ့်စည်းကမ်းတွေကိုလိုက်နာဆောင်ရွက်ပါမယ်ဆိုတဲ့အချက်တွေပါဝင်ပါတယ်COVID-19 ကပ်ရောဂါကြောင့်သေဆုံးသူ9ဦးထိရှိပြီးကူးစက်ခံရသူပေါင်း1133ဦးဝန်းကျင်ထိရှိနေတဲ့ဂျော်ဒန်နိုင်ငံထဲမှာတော့ကပ်ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်တဲ့အနေနဲ့အထည်ချုပ်ဆက်ရုံအပါအဝင်လုပ်ငန်းဝင်တော်တော်များများရန်နာလိုက်တာမို့ဂျော်ဒန်နိုင်ငံသားတွေအပါအဝင်ပြည်ပအလုပ်သမားတွေပါအလုပ်လက်မဲ့ဖြစ်နေကြတာပါဒီထဲမှာမြန်မာနိုင်ငံသားတော်တော်များများလည်းပါဝင်ပြီးဝင်းဝေးမရှိအခက်အခဲဒုက္ခတွေနဲ့ကြုံနေရတာကြောင့်မိခင်နိုင်ငံကိုပြန်လို့နေကြတာလည်းဖြစ်ပါတယ်ကျွန်မစုမမရှင်